လာမယ့်2015ထွေထွေရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေရွေးချယ်တဲ့အခါ PR ခေါ်ချိုးကျကိုစားပြုစနစ်နဲ့ရွေးကောက်တင်မြှောက်ဖို့အတွက်အမျိုးသားလွှတ်တော်ကပြင်ဆင်နေတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေရဲ့သဘောထားကိုရယူတဲ့အနေနဲ့ကြားနာပွဲတွေကိုမနေ့ကစတင်ကျင်းပနေတာဖြစ်ပါတယ်ဒီနေ့ကျင်းပတဲ့ကြားနာပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကရင်ပြည်သူ့ပါတီရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီစတဲ့ပါတီ၈ပါတီကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပြီးပဝိုင်းမျိုးသားအဖွဲ့ချုပ်အရှုချင်းမျိုးသားပါတီနဲ့ဒနုတိုင်းသားလူမျိုးများဒီမိုကရေစီပါတီစတဲ့နိုင်ငံရေးပါတီ၃ပါတီကတက်ရောက်ဖို့ပြက်ကွက်ခဲ့ကြပါတယ်။ကျန်းနာပွဲတက်ရောက်ခဲ့တဲ့ပါတီ၈ပါတီမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီ၅ပါတီကပြည်ခေါ်အချိုးကျကိုစားပြုရွေးကောက်ပွဲစနစ်ကိုကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးအောင်ကြည်ညွန့်ကပြည်ရွေးကောက်ပွဲစနစ်ကမဲပေးခွင့်ရှိသူတွေအတွက်အလွယ်တကူနားမလည်နိုင်တဲ့စနစ်ဖြစ်တာကြောင့်ကန့်ကွက်တာဖြစ်တယ်လို့ကျန်းနာပွဲမှာဆွေးနွေးခဲ့ပါတယ်
။ရွေးကောက်ပွဲစနစ်မှာအားပါခဲ့တယ်။အားလည်းခဲ့တယ်။အတီးရှိရမယ်ခဲ့တာ။အစိုးရကအားနေချက်ပြောပါဆိုပြည်သူလူထုအနေနဲ့လွယ်ကူရှင်းလင်းစွာနားလည်ပြီးတော့ရွေးကောက်တင်ပြနိုင်ခြင်းမရှိတဲ့အားနေချက်မှာအစိုးရကပြည်အားမှာအဲ့ဒီအားနေချက်အပြည့်ရှိပါမယ်
။ဒါအပြင် PR ရွေးကောက်ပွဲစနစ်ကိုကျင့်သုံးမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိဆိုတာကိုပြန်လည်စီစစ်ဖို့လိုအပ်ကြောင်းဦးအောင်ကြည်ညွန့်ကဆွေးနွေးခဲ့ပါတယ်။ကျန်းနာပွဲတက်ရောက်ခဲ့တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီတွဲဖက်အထွေထွေအတွင်ရေးမှူးဦးဆိုင်မောင်တင်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်ရသေးတဲ့အတွက်ရွေးကောက်ပွဲစနစ်ကိုပြင်ဆင်ပြောင်းလဲဖို့မသင့်တော်ကြောင်းအခုလိုဆွေးနွေးခဲ့ပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံတော်ရဲ့ညံ့တယ်တမတော်တာတမတော်လို့တော်ကိုစီတယ်25ရာခိုင်နှုန်းပါရှိနေပြီချင်းဒီပြည်စဲဒီစဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတီးမပြည့်တတ်တဲ့အခြေခံအခြေချင်းတိုင်းနာများရဲ့မြန်မာစကားမြန်မာစာတတ်မြောက်မှုအားနည်းချက်ကြောင့်ရခဲ့ကျက်လို့ခဲ့တဲ့လူကောက်ဖွဲ့စည်းတဲ့များဟာချက်ချင်းပြောင်းလဲစားထုတ်ရခက်ခဲချင်း2015ကတည်းကတော့ဒီငိုအပီဒီစနစ်ပဲကျက်လို့ကြောက်တယ်ကျွန်တော်ပါတီနေတယ်ကျွန်တော်ကစားပြပြတာပါ
နောက်ထပ်ကန့်ကွက်ဆွေးနွေးခဲ့တဲ့ကရင်ပြည်သူ့ပါတီတွဲဖက်အတွင်ရေးမှူးဦးစောတက်ကစင်ထွန်းလင်းက2015အထွေထွေရွေးကောက်ပွဲကျင်းပဖို့အတွက်အချိန်နီးကပ်နေပြီဖြစ်တာကြောင့်အရင်ကကျင့်သုံးခဲ့တဲ့ရွေးကောက်ပွဲစနစ်ကိုသာကျင့်သုံးဖို့အခုလိုဆွေးနွေးခဲ့ပါတယ
်ကျွန်တော်တို့ဆွေးနွေးနေကြတဲ့အမျိုးသားတွတ်တော်မှာလုပ်နေပြီးအားရေရှည်လာရေတုပ်လာဆိုတဲ့အတိုင်းလည်းကျွန်တော်တို့တည်ထောင်ပြီးဒီနေ့ကရွေးကောက်ပွဲဖြစ်တယ်အချိန်ကတော့ဒီကတည်းကအဲ့တော့ကျွန်တော်တို့နားရတဲ့စနစ်နဲ့ပွားတဲ့လည်းကျွန်တော်ပြောကြရင်ဒီလိုချုပ်ပါတယ်
2015ထွေထွေရွေးကောက်ပွဲမှာ PR ခေါ်အချိုးကျကိုစားပြုရွေးကောက်ပွဲစနစ်ကိုကျင့်သုံးဖို့အတွက်အမျိုးသားလွှတ်တော်မှစတင်တင်ပြခဲ့တာဟာအမျိုးသားဒီမိုကရေစီအင်အားစုပါတီကလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဝိုင်းကြည်ဖြစ်ပါတယ်ဒီနေ့ကြားနာပွဲမှာလည်းအမျိုးသားဒီမိုကရေစီအင်အားစုပါတီဒုတိယဥက္ကဋ္ဌဦးစိုးဝင်းက PR ခေါ်အချိုးကျကိုစားပြုစနစ်ဟာလွှတ်တော်ထဲမှာပါတီငယ်လေးတွေအချိုးကျပါဝင်နိုင်တဲ့စနစ်ဖြစ်ကြောင်းအခုလိုထောက်ခံဆွေးနွေးခဲ့ပါတယ
်ဘယ်နဲ့တော့နေတဲ့စနစ်နဲ့ဒီစနစ်နှစ်ခုကိုရှင်းပြီးတော့ကြာတော့ကြည့်လိုက်ဘယ်စနစ်ကိုတုံးနေတယ်ဆိုတာကျွန်တော်အရင်ပြောစရာမလိုဘူးလို့ကျွန်တော်ထင်ပါတယ်ပို့ပြီးတော့ကြာတော့ထင်တာကကျွန်တော်တို့တုံးနေတယ်ရှိလာတဲ့ဟာဘယ်မှာပို့ပြီးတော့ဝင်ရသွားလဲဆိုတော့1990ခုနှစ်ရွေးကောက်ပွဲမှာအဲ့ဒီတော့ကျင့်သုံးခဲ့တယ်ဘယ်မှာကြာဒီအနိုင်စနစ်နဲ့နော်ကျင့်ပါခဲ့တဲ့အတွက်အဲ့ဒီတော့ပါတီဖြစ်တဲ့ကျွန်တော်ကိုယ်နဲ့အဲ့ဒီတော့အဲ့ဒီပါတီရပါမယ်ကျွန်တော်ကိုယ်နဲ့ရွေးကောက်ရပါမယ်ကျွန်တော်တို့နော်အများအနိုင်ရရှိဒါပေမဲ့လို့တကယ်တကယ်ဒုတိယလိုက်ရဲ့မဲအများဆုံးဒုတိယလိုက်ရဲ့တရင်သာစီလုံးကြီးကြီးပါတီရအချိုးကျကြည့်လိုက်တဲ့အခါကျွန်တော်တို့အများပေါ်လာတာလေဆိုတော့ဖြစ်နေတာဒါကိုကျွန်တော်တို့တွေ့ရတာပထမဆုံးဒီပြည်စနစ်နဲ့ပတ်သက်
အလားတူ PR ရွေးကောက်ပွဲစနစ်ကိုထောက်ခံကြောင်းမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမြန်မာနိုင်ငံတောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေးပါတီတို့ကလည်းဆွေးနွေးခဲ့ကြပါတယ်။အဲ့ဒီလိုကြားနာပွဲတွေကိုမနေ့ကစပြီးမနက်ဖြန်အထိ၃ရက်ကြာကျင်းပမှာဖြစ်ပါတယ်။ မနေ့ကကျင်းပခဲ့တဲ့ကြားနာပွဲမှာနိုင်ငံရေးပါတီ၉ပါတီတက်ရောက်ခဲ့ပြီး၈ပါတီက PR ခေါ်အချိုးကျကိုစားပြုရွေးကောက်ပွဲစနစ်ကိုကန့်ကွက်ဆွေးနွေးခဲ့ပါတယ်ရှင်။